ထိုင်းနိုင်ငံမှာအစိုးရနယ်ပြင်စနစ်ကိုလှပေါင်းများစွာစန့်ကျင်ကန့်ကွက်နေတာတွေအဆုံးသတ်ရေးရည်ရွယ်ပြီးနိုင်ငံတော်အရေးပေါ်အခြေအနေကြေညာထားတာကိုဒီကနေ့ကြာသပတေးနေ့မှာပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်။ဒီစီကံချက်တွေကြောင့်ပဲထောင်ပေါင်းများစွာသောလူတွေကိုစိတ်ဆိုးဒေါသထွက်စေခဲ့ပြီးဘန်ကောက်မြို့လမ်းတွေပေါ်မှာဆန္ဒပြပွဲတွေပိုပြီးတော့ဖြစ်လာစေခဲ့တာပါ။ဒီတော့အတွင်းမှာပဲဗုဒ္ဓဟူးနေ့ကဖန်စီခံရသူစန္ဒပြခေါင်းဆောင်တယောက်ဖြစ်တဲ့ကျောင်းသူပဆာရာဘယ်လီကိုဒီကနေ့ကြာသပတေးနေ့မှာပြန်လွတ်ပေးလိုက်ပါတယ်။ပဆာရာဘယ်လီဟာမနေ့အောက်တိုဘာလ21ရက်နေ့ကဝင်ကြီးချုပ်ပရာယုတ်ချန်ဟိုချာ3ရက်အတွင်းရာထူးကနှုတ်ထွက်မပေးရင်အခုလိုကန့်ကွက်စန္ဒပြပွဲတွေကိုပိုပြီးရင်ဆိုင်ရလိမ့်မယ်လို့ကြေညာခဲ့တာပါ။စံကျင်ကက်ွက်မှုတွေကိုရပ်တန့်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲထုတ်ပြန်ခဲ့တဲ့အရေးပေါ်ကန့်သတ်စည်းကမ်းတွေအရသူ့ကိုဖန်ဆီးခဲ့တာဖြစ်ကြောင်းနဲ့သူ့ဘော်ဆွဲချက်တွေဟာခိုင်လုံမှုမရှိဘူးလို့တရားရုံးကယူဆတဲ့အတွက်ရောကြောက်တက်ဖို့ဇာမေးပွဲဖြေဖို့တွေလည်းရှိနေသေးတာကြောင့်အာမခံတင်စရာမလိုပဲပြန်လွတ်ပေးလိုက်တဲ့အကြောင်းသတင်းတောက်တွေကိုသူကပြောပါတယ်ပတ်စာရာဘယ်ရီဟာပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းစန့်ကျင်ကန့်ကွက်ပွဲတွေလုပ်ခဲ့ကြသူဒါဇင်နဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေရဲ့စီးရင်ထဲမှာပါဝင်နေပြီးအောက်တိုဘာလ15ရက်နေ့ကကန့်ကွက်ပွဲနဲ့ဆက်ဆက်ဖန်ဆီးခဲ့တာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရရှင်။